ကလသမကအတွင်းမှုကြောင့်ရဲ့မြန်မာနိုင်ငံဆိုင်ရာအထုကိုယ်စားလှယ်ဟောင်းခရစ်စတင်ရှရီနာဘာဂနာရဲ့နေပြည်တော်ယုံကိုပိတ်ပစ်လိုက်ပြီးဖြစ်ကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ရာဒူးတက်တန်းကုံဆုံသွားပြီဖြစ်တဲ့တမနေရမှာကလသမကအတွင်းမှုကြောင့်ကမြန်မာနိုင်ငံဆိုင်ရာအထုကိုယ်စားလှယ်အသစ်ကိုအော်တိုဘာလ25ရက်နေ့မှာအစားထိုးတာဝန်ပေးလိုက်ပြီးဖြစ်တာကြောင့်မြန်မာနိုင်ငံမှာရှိတဲ့ခရစ်စတင်ဘာဂနာရဲ့ယုံကိုဆက်မထားတော့ဖို့ဆုံးဖြတ်လိုက်ကြောင်းစစ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြပါရယ်နေပြည်တော်ကအထုကိုယ်စားလှယ်ရဲ့ယုံကို2018ခုနှစ်ဒီဇင်ဘာလ18ရက်နေ့မှာဖွင့်လှစ်ခဲ့တာဖြစ်ပါရယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထုကိုယ်စားလှယ်တဦးအနေနဲ့အနေဒီအစိုးရလက်ထက်တုန်းကမြန်မာပြည်ကိုအချင်းချင်းတွားရောက်ခဲ့ပေမဲ့အခုဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာမြန်မာပြည်ကိုတွားရောက်ခွင့်မရခဲ့ပါဘူးအထုကိုယ်စားလှယ်ခရစ်စတင်ဘာဂနာဟာစစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်ခဲ့တယ်လို့စစ်ကောင်စီကလည်းပြင်းပြင်းထန်ထန်ဝေဖန်ပြောဆိုခဲ့ပါရယ်အော်တိုဘာလာမှာတက်တန်းကုံဆုံးသွားတဲ့ဆွစ်ဇာလန်နိုင်ငံသူခရစ်စတင်ဘာဂနာရဲ့နေရာမှာကုလသမဂ္ဂအတွင်းမှုချုပ်ကစင်ကာပူနိုင်ငံသူနိုလင်းဟေဇာကိုအစာထိုးခန့်အပ်လိုက်ကြောင်းအော်တိုဘာ25ရက်နေ့ကကြေညာခဲ့ပါတယ်အထူးကိုယ်စားလှယ်အသစ်နိုလင်းဟေဇာအနေနဲ့တော့မြမအရေးကိုကင်တွယ်တာမှာခရစ်စတင်ရှရီနာဘာဂနာတွေ့ကြုံခဲ့တဲ့စင်ခေါ်မှုတွေကိုသတိထားရှောင်ရှားနိုင်လိမ့်မယ်လို့နိုင်ငံရေးလေ့လာသူတချို့ကမြင်ပါတယ်မြန်မာစစ်တပ်ရဲ့ကြေညာချက်ထဲမှာတော့အထူးကိုယ်စားလှယ်ခရစ်စတင်ဘာဂနာယာဒုကတက်တန်းကုံဆုံးသွားတာကြောင့်သူ့ယုံကန်းကိုပိတ်လိုက်တယ်လို့ဆိုပေမဲ့ကုလသမဂ္ဂအတွင်းမှုချုပ်အထူးကိုယ်စားလှယ်ယုံလို့မသုံးပါဘူး။ဒါကြောင့်အသစ်ခံထားတဲ့အထူးကိုယ်စားလှယ်နိုလင်းဟေဇာကိုမြန်မာနိုင်ငံလာခွင့်ပေးမလားသူ့ယုံကန်းကိုမြန်မာပြည်မှာထား권ပေးမလားမရှင်းလင်းပါဘူး။ဒါနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရကိုမေးမြန်းထားပေမဲ့တုံ့ပြန်ချက်မရသေးပါဘူးခင်ဗျာ။